မြန်မာနိုင်ငံအတွင်းနိုင်ငံရေးအကျပ်တဲပြဿနာတွေပြေလည်သွားဖို့ဆိုတာဟာပြည်တွင်းမှာရှိနေတဲ့သူတွေအချင်းချင်းပြေလည်အောင်ညှိနှိုင်းအပြေရှာသွားရမယ့်ကိစ္စပဲဖြစ်ပါကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့အဲ့လိုညှိနှိုင်းမှုတွေဖြစ်လာစေရေးအားပေးကူညီသွားဖို့ပဲအခန့်အနားရှိပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံတာဝန်ခံတန်မှုကြီးလယ်ရီဒင်ဂါကပြောကြားလိုက်ပါတယ်ဝါရှင်တန်ဒီစီကိုခိတ္တပြန်လည်ရောက်ရှိနေတဲ့တန်မှုကြီးကို VOA မြန်မာပိုင်းကတီးတန့်တွေ့ဆုံမေးမြန်းခဲ့တာပါလက်ရှိမြန်မာစစ်အစိုးရကကြေညာထားတဲ့ရွေးကောက်ပွဲနဲ့ပါတီမှတ်ပုံတင်ဥပဒေတွေအရဆိုရင်ဒီနှစ်အတွင်းကျင်းပမယ်ဆိုတဲ့အထွေထွေရွေးကောက်ပွဲဟာတရားမျှတပွဲမရှိဘူးလို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပြီးဖြစ်တာမို့အခုလောလောဆယ်မှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်အစိုးရနဲ့ဆက်ဆံညှိနှိုင်းရေးမူဝါဒအသစ်ကိုပြန်ပြီးသုံးသပ်နေရပြီဆိုတဲ့အနေအထားရောက်နေပြီလားဆိုတဲ့မေးခွန်းကိုတန်မှုကြီးလယ်ရီတင်ကာကအခုလိုဖြေချပါတယ်
Well, I don't really know the answer to that, but I do recall that when Assistant Secretary Campbell announced the policy review outcome, he made very clear that this is not a simple process. If there were simple answers, people would have come up with them many years ago. It's not a simple process.
ဒီအတွက်ဖြစ်လို့ကျွန်တော်တိတိကျကျမသိပါဘူး။ဒါပေမဲ့ American ဆိုရရဲ့မူဝါဒအသစ်ကြီးညာခဲ့စဉ်တုန်းကဒီလုပ်ငန်းစဉ်ဟာတိတ်ပြီးအလွယ်တကူဖြစ်မဲ့လုပ်ငန်းစဉ်မဟုတ်ဘူးလို့လက်ထောက်နိုင်ငံသားရေးဝန်ကြီး Kurt Campbell ပြောခဲ့ပူတာကိုကျွန်တော်အမှတ်ရပါတယ်။ဒီလုပ်ငန်းစဉ်ဟာရိုးရိုးစင်စင်မဟုတ်ပဲအခက်အခဲမျိုးကိုတွေ့ကြုံကြော်လွှားရမယ်ဆိုတာကိုသူကသတိပေးခဲ့တာပါ။ဒါကြောင့်အခုလိုအခက်အခဲတွေရှိနေလို့ဒီဆက်ဆံညှိနှိုင်းရေးမူဝါဒကမှားယွင်းတယ်လို့မဆိုနိုင်ပါဘူး။ဒါမှန်ကန်တဲ့လုပ်ငန်းစဉ်လို့ကျွန်တော်မြင်ပါတယ်။နေပြည်တော်မှာရှိတဲ့မြန်မာစစ်ကောင်းဆောင်တွေနဲ့ကျွန်တော်တို့ပြောဆိုဆက်ဆံဖို့လိုတယ်လို့အားလုံးနဲ့လည်းတွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်။ပိုပြီးအရေးကြီးတာကမြန်မာပြည်ထဲမှာအချင်းချင်းဆွေးနွေးညှိနှိုင်းမှုတွေလှုပ်လာဖို့ကျွန်တော်တို့ကအားပေးသွားဖို့ပါပဲ။ NLD အတွင်းအတိုက်အခံအဖွဲ့အစည်းနဲ့တိုင်းရင်းသားအဖွဲ့အစည်းတွေအတွင်းစတာတွေအပြင်ဒီအဖွဲ့တွေနဲ့စစ်အစိုးရတိတိယောက်ယောက်တွဲဆုံညှိနှိုင်းနိုင်ကြဖို့လိုတယ်လို့ကျွန်တော်ယူဆပါတယ
်။အမေရိကန်ရဲ့ဆက်ဆံညှိနှိုင်းရေးမူဝါဒအသစ်မှာတိုးတက်မှုမရှိရင်ဒဏ်ခတ်အရေးယူမှုတွေလည်းဆက်လုပ်ရလိမ့်မယ်လို့ဆိုထားတာမို့ပြီးခဲ့တဲ့စက်တင်ဘာလကနေစရင်တိုးတက်မှုတွေတိတ်မမြင်ခဲ့ရတဲ့အစိုးရဒီလိုဒဏ်ခတ်မှုတွေတိုးမြင့်ဖို့အချိန်ကျနေပြီလားဆိုတဲ့မေးခွန်းကိုတော
့ Well I don't think 7 months is an excessive amount of time given that issues are difficult past relations have been strained
ခုနလဆိုတဲ့ကာလကတိတ်မကြမြင်သေးဘူးလို့ကျွန်တော်ထင်ပါတယ်။ငကူကတင်းမာခဲ့ဘူးတဲ့ဆက်ဆံရေးအခြေခံအကြောင်းတွေအပြင်ဖြေရှင်းရမယ့်ကိစ္စတွေကလည်းနည်းနည်းတိမ်မွေ့တော့မို့အခုကြော်ဖြတ်ခဲ့ရပြီးတဲ့အချိန်ဟာကြာမြင့်တယ်လို့ယူဆလို့မရနိုင်ပါဘူး။ဒီတော့ဒီဆွေးနွေးညှိနှိုင်းရေးလုပ်ငန်းစဉ်ကိုဆက်ပြီးလုပ်သွားကြရမှာပါပဲ။ဒီထက်ပိုပြီးအကျိုးဖြစ်အောင်လုပ်ဖို့ဤမှန်းထားရမှာလည်းဖြစ်ပါတယ်။အကျိုးရှိတာတွေလည်းရှိခဲ့ပါတယ်။ဒေါ်စုနဲ့တက်လွတ်တော်အမတ်ဂျင်ဝက်တွေ့ဆုံမှုလက်ထောက်နိုင်ငံသားရေးဝန်ကြီးခတ်ကမ်ဘယ်နဲ့တွေ့ဆုံခွင့်ရခဲ့မှုဒါအပြင်ဒေါ်စုနဲ့တန်တပန်တချို့တွေ့ဆုံခွင့် NLD CEC တချို့နဲ့တွေ့ဆုံခွင့်စတာတွေကတိုးတက်မှုလို့ပြောနိုင်ပါတယ်ဒီမိုကရေစီရေးလူ့အခွင့်အရေးကိစ္စတွေမှာတော့တိတာထင်ရှားတဲ့တိုးတက်မှုမရှိသေးတာအမှန်ပါပဲဒီတော့ဒီခက်ခဲတဲ့လမ်းကြောင်းပေါ်မှာပဲကျွန်တော်တို့လက်မလျှော့ပဲဆက်သွားနေရအောင်မှာပ
ါစီအစိုးရနဲ့ဆက်ဆံညှိနှိုင်းရေးမူဝါဒအသစ်ကိုကြေညာခဲ့စဉ်ကအမေရိကန်ပြည်အောင်စုအနေနဲ့စစ်အစိုးရနဲ့တည်းမကပဲအတိုက်အခံတွေနဲ့လည်းတိုးမြင့်ပြီးညှိနှိုင်းတိုင်ပင်မှုတွေလှုပ်သင့်ပါတယ်လို့အတိုက်အခံတွေကတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအမေရိကန်တန်ယုံက NLD အစရှိတဲ့အတိုက်အခံတွေနဲ့တွေ့ဆုံမှုတွေလုပ်နေတာကိုမြန်မာစစ်အစိုးရသတင်းစာတွေကပြည်တွင်းနိုင်ငံရေးဆွဲဖက်မှုအနေနဲ့ပဲရှုံချဖော်ပြမှုတွေရှိခဲ့တာမို့အခုလောလောဆယ်မှာရောဒီသဘောထားအမြင်ပြောင်းလဲမှုတွေရှိလာနေပြီလားလို့တန်မှုကြီးလယ်ရီတန်ကကိုကျွန်တော်မေးကြည့်ခဲ့ပါတယ်။
I haven't seen any difference in the official media treatment of our interactions with opposition groups.
ကျွန်တော်တို့ ਨੇ တိုက်ခံဖွဲ့စည်းတွေတွေ့ဆုံတာကိုအစိုးရသတင်းမီဒီယာတွေကသဘောထားပြောင်းဖော်ပြလာတာကိုတော့အခုထိမတွေ့ရသေးဘူး။အမေရိကန်အစိုးရနဲ့အမေရိကန်တန်ယုံရဲ့ခန့်ကဏ္ဍဟာမြန်မာနိုင်ငံမှာရှိတဲ့အစိုးရအပြင်အတိုက်ခံတွေနဲ့ပါတွေ့ဆုံဆက်ဆံသွားဖို့ဖြစ်တယ်လို့ကျွန်တော်ယူဆတယ်။ကျွန်တော်ကိုယ်တိုင်လည်းနေပြည်တော်ကိုသွားပြီးစစ်အစိုးရရာရှိတွေနဲ့တွေ့ပါတယ်။NLD ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေတပ်စညပါတီအပြင်တိုင်းပြည်တွင်းအရေးပါတဲ့သူအားလုံးနဲ့တွေ့ဆုံဖို့လိုတယ်လို့ထင်ပါတယ်။အဓိကကတော့မြမအရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့သဘောထားမူဝါဒတွေကိုပြောပြနိုင်ဖို့ဒါ့အပြင်ဒီထက်ပိုပြီးအရေးကြီးတာကပြည်တွင်းမှာအချင်းချင်းပိုးပြီးညှိနှိုင်းဆွေးနွေးမှုတွေလှုပ်လာကြစေရေးတိုက်တွန်းနိုင်ဖို့ဖြစ်ပါတယ်။မြမပြည်ရဲ့ပြဿနာပြည်လည်ဖို့ဆိုတာပြည်တွင်းကလူတွေအချင်းချင်းအပြေရှားဖြေရှင်းမှရမယ့်ကိစ္စဆိုတာကျွန်တော်တို့သဘောပေါက်ပါတယ်အမေရိကန်ကလုတ်ပေးလို့မရနိုင်ပါဘူးကျွန်တော်တို့အနေနဲ့ဒီလိုအပြေရှားညှိနှိုင်းကြဖို့အားပေးကူညီဖို့ပဲတတ်နိုင်ပါတယ်
လောလောဆယ်ထုတ်ပြန်တဲ့ရွေးကောက်ပွဲနဲ့ပါတီမှတ်ပုံတင်ဥပဒေတွေအရဒေါအောင်ဆန်းစုကြည်အပြင်နိုင်ငံရေးအကျဉ်းသားတွေကိုပါဝင်ခွင့်ပိတ်ပင်ထားပြီးအဓိကတိုက်ခန့် NLD ပါတီအနေနဲ့ဆက်လက်ရပ်တည်ရေးတောင်မရေရာတဲ့အခြေအနေမျိုးဒီလိုအင်အားစုတွေမပါဝင်တဲ့ရွေးကောက်ပွဲဟာအများလက်ခံယုံကြည်လောက်တဲ့ရွေးကောက်ပွဲဖြစ်လာပါမလားဆိုတဲ့မေးခွန်းကိုတော့
The Burmese Prime Minister last year at the Yanga and the Burmese Foreign Minister the previous year at the Yanga in New York, the General Assembly in New York, both committed publicly to holding free and fair elections.
မြန်မာစစ်အစိုးရဝန်ကြီးချုပ်ကရောနိုင်ငံသားရေးဝန်ကြီးကပါပြီးခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံတွေမှာမြန်မာစစ်အစိုးရဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေလုပ်ပေးပါမယ်လို့ကတိပြုပြောဆိုထားပါတယ်။ဒါဟာမြန်မာပြည်သူတွေရောနိုင်ငံတကာအသိုင်းအဝိုင်းကပါလက်ခံနိုင်မဲ့လွတ်လပ်မျှတတဲ့စံနှုန်းတွေနဲ့အညီဖြစ်စေရမယ်လို့ဆိုလိုတာလို့ကျွန်တော်ယူဆတယ်။ကျွန်တော်အမြင်အရဆိုရင်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဆိုတာကစစ်အစိုးရနဲ့နှိစက်တဲ့စစ်အစိုးရလိုလားတဲ့သူတွေပါတီတွေတွေမကပဲအားလုံးပါဝင်ရှင်ပြိုင်ခွင့်ရှိတဲ့ရွေးကောက်ပွဲဖြစ်ဖို့လိုပါတယ်။အဲဒီတော့နိုင်ငံရေးအတိုက်အခံတွေအများပြားထောင်ချခံထားရရင်ဒါမှမဟုတ်ဥပဒေတွေနဲ့ပိတ်ပင်ခံထားရမယ်ဆိုရင်ဒါကပြဿနာတရက်ဖြစ်လာပါလိမ့်မယ်။နိုင်ငံရေးကျင်းသား2000ကျော်ရှိနေသေးတယ်ဆိုတဲ့အချက်ဟာလာမယ့်ရွေးကောက်ပွဲကိုအများယုံကြည်လက်ခံလာစေရေးမှာအဓိကပြဿနာကြီးတရက်ဖြစ်နေပါလိမ့်တယ်။NLD ပါတီကိုရက်တီပါဝင်ခွင့်ရစေရေးအဟံအတားဖြစ်စေတဲ့စီကံတမတ်မှုတွေကိုလည်းအခုအချိန်မှာပြည်လည်အောင်ဖြေရှင်းနေပါတယ်။ဒါဟာနေပြည်တော်မှာရှိတဲ့စစ်ဆိုးရအနေနဲ့ရောရွေးကောက်ပွဲမှာပါဝင်ဖို့ပြင်ဆင်နေတဲ့သူတွေအနေနဲ့ပါအလေးအနက်ထားညှိနှိုင်းကြရမယ့်ကိစ္စဖြစ်ပါတယ
်။ဖွေးဆောင်ဆွေးနွေးကြပါဆိုပေမဲ့ဒေါအောင်ဆန်းစုကြည်နဲ့မြန်မာစစ်အစိုးရကြားဆွေးနွေးမှုတွေကတော့ပျောက်ကွယ်သွားတဲ့အနေအထားမှာရှိနေပြီမဟုတ်ဘူးလားဆိုတော
့ No, I think I hope that our process of engagement is one of the reasons that that there has been a resumption of the conversations between Minister Aung Gyi and Aung San Suu Kyi.
American ပြည်တော်စုကမြန်မာစစ်အစိုးရနဲ့ဆက်ဆံညှိနှိုင်းရေးမူဝါဒသစ်ကိုကျင့်သုံးလာရတဲ့အကြောင်းတွေထဲမှာမြန်မာနိုင်ငံမှာဒေါ်စုနဲ့စစ်အစိုးရဆက်ဆံရေးဝန်ကြီးဦးအောင်ကြည်တို့တွေ့ဆုံမှုတွေပြန်ဆလာစေဖို့ဆက်လက်ညှိနှိုင်းသွားစေဖို့အကြောင်းတရက်ပါဝင်တယ်လို့ကျွန်တော်ယူဆပါတယ်ဒါဟာအရေးကြီးပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းဒီလိုဆက်ပြီးဆွေးနွေးလိုတဲ့အပြင်ဆွေးနွေးပွဲတွေကိုတဆင့်မြင့်ပြီးဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံလိုတဲ့စံတာရှိတယ်လို့လည်းကျွန်တော်တို့နားလည်ထားတယ်။ဒီအထိတော့ဖြစ်မလာသေးပေမဲ့ကြံတဲ့ဆွေးနွေးတွေ့ဆုံမှုတွေရှိခဲ့တယ်ဆိုတာကတော့အပေါင်းလက္ခဏာလို့ပြောရမှာပါ
။ဒေါအောင်ဆန်းစုကြည်အနေနဲ့အခုလိုကန့်သတ်မှုတွေအရာဆိုရင်ပါတီမှတ်ပုံတင်ရေးကိစ္စကိုစဉ်းစားမှတော့မဟုတ်ဘူးလို့ပြောဆိုထားပြီးဖြစ်တာမို့ပါတီနိုင်ငံရေးနဲ့အခုလိုရွေးကောက်ပွဲတွေမှာပါဝင်ခွင့်မရဘူးဆိုရင်သူရဲ့အခမ်းကဏ္ဍကဘယ်လိုရှိလာနိုင်မလဲလို့ထင်ပါတယ်ခင်ဗျာ
I guess that's for Aung San Suu Kyi and the NLD to work through. We have pushed very hard to the extent we can for her and the other leaders of her party to be able to talk to each other.
ဒီကိစ္စဟာဒေါ်စုနဲ့သူရဲ့ NLD ပါတီဝင်တွေကြားအသေးအချာညှိနှိုင်းရမယ့်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ဒါကြောင့်ဒေါ်စုနဲ့ NLD ပါတီခေါင်းဆောင်တွေတွေ့ဆုံခွင့်ရဖို့အရေးကိုကျွန်တော်တို့အတက်နိုင်ဆုံးတောင်းဆိုပေးခဲ့ပါတယ်။ဒါဟာအာဏာပိုင်တွေအပါအဝင်အားလုံးအတွက်အကျိုးရှိစေမယ့်ကိစ္စပါ။ဒီလိုတွေ့ဆုံခွင့်ရမှရှေ့ဆက်ဘာဆက်လုပ်မလဲဆုံးဖြတ်နိုင်ကြမှာပါ။ဒေါ်စုအပေါ်ကျွန်တော်အမြင်ပြောရရင်တော့သူဟာအင်မတန်ထူးခြားတဲ့ပုဂ္ဂိုလ်တူပါ။သူနဲ့မတွေ့ခင်ကတည်းကဒီလိုကြားသိထားခဲ့ရတယ်လို့တွေ့ခွင့်ရပြီးခဲ့တဲ့အခါမှာလည်းသူဟာထူးခြားပုဂ္ဂိုလ်တူအဖြစ်ပိုပြီးယုံကြည်မိပါတယ်။သူဟာနှလုံးရည်ပြည့်ဝတယ်လို့လက်တွေ့ကြတဲ့နိုင်ငံရေးသမားတူလည်းဖြစ်ပါတယ်။ဒါကြောင့်ဒေါ်စုနဲ့မြန်မာအာဏာပိုင်တွေကြားပြန်လည်နားလည်ညှိနှိုင်းပြီးမြန်မာပြည်သူတွေအားလုံးရဲ့အကျိုးဖြစ်ထွန်းအောင်လုပ်နိုင်ကြဖို့အခွင့်အရေးရှိလာဖို့ပဲကျွန်တော်ကတော့မျှော်လင့်ပါတယ်
။ဒီနေရာမှာတစ်ဆက်တည်းမေးမြန်းခဲ့တာကတော့နာဂစ်ဆိုင်ကလုန်းမုန်တိုင်းအလွန်ကာလမြန်မာစစ်အစိုးရနဲ့အမေရိကန်အပါအဝင်နိုင်ငံတကာဆက်ဆံရေးအခြေအနေပါပဲ။ဆိုင်ကလုန်းတိုက်ခိုက်ပြီးစကာလကနိုင်ငံတကာကဝင်ရောက်ဆောင်ရွက်မှုတွေကိုစစ်အစိုးရကငြင်းဆန်ကန့်သတ်ခဲ့ပေမဲ့နောက်ပိုင်းမှာတော့လမ်းကြောင်းဖွင့်ပေးလာတာကိုတွေ့ရပါတယ်။ဒါကိုပြည်တွင်းနိုင်ငံရေးသမားတချို့နဲ့လူမှုထောက်ပံ့ရေးအဖွဲ့အစည်းတချို့ကစစ်အစိုးရကိုသဘောထားပြောင်းလဲလာစေရေးချီးကပ်နိုင်မဲ့အခွင့်အရေးတကပေါက်တစ်ခုအဖြစ်ရှုမြင်ကြတာမို့တန်မှုကြီးလာရီတင်ကအနေနဲ့ရောဘယ်လိုသဘောထားရှိပါသလဲဆိုတော့
There's a great deal of humanitarian need in Burma. We were able to observe that closely after the cyclone.in the delta and in the other areas
မနက်ကမှလူသားချင်းစာနာတဲ့အထောက်ပံ့တွေအကြီးအကျယ်လိုနေတာပါ ဒါကိုဆိုင်ကလုန်းနာဂစ်အပြီးကျွန်တော်တို့လက်တွေ့ပိုးပြီးမြင်ခဲ့ကြရပါတယ်။ဒါကြောင့်လဲမြို့ဝကျွန်းပေါ်နဲ့ဆိုင်ကလုန်းဘေးဒဏ်တင်းခဲ့တဲ့ဒေသတွေကိုကျွန်တော်တို့အကူအညီတွေပေးနေခဲ့တဲ့အမေရိကန်ဒေါ်လာက84သန်းကျော်ရှိခဲ့ပါပြီ။အမေရိကန်ပြည်သူတွေရဲ့အခွန်ဘဏ္ဍာငွေနဲ့ပေးအပ်တဲ့ဒီအကူအညီတွေကိုလိုအပ်တဲ့နေရာတွေမှာတကယ်တမ်းထိထိရောက်ရောက်ပေးအပ်ကူညီပေးနိုင်ဖို့လဲကျွန်တော်တို့အထူးသတိထားပြီးဆောင်ရွက်နေပါတယ်။လိုအပ်မှုတွေကကြီးမားသလိုမြန်မာပြည်သူတွေရဲ့လူနေမှုဘဝကိုမြင့်တင်နိုင်ရေးအထောက်အကူဖြစ်စေတာမို့ဒီလုပ်ငန်းစဉ်ကိုဆက်ပြီးလုပ်သွားရမယ်လို့ကျွန်တော်မြင်နေ။ဒါဟာနှစ်နိုင်ငံဆက်ဆံရေးအတွက်ပါကောင်းမွန်တဲ့လုပ်ငန်းစဉ်ဖြစ်ပါတယ
်။နိုင်ငံတကာအကူအညီထောက်ပံ့မှုတွေရရှိရေးကိစ္စမှာမြန်မာစစ်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအနေအထားကိုလည်းတန်ဖိုးကြီးလယ်ရီထင်ကာကအခုလိုရှင်းပြသွားပါတယ
်။ Once things got regularized and I wasn't there at the time of the cyclone but once things got regularized the process worked reasonably well. The tripartite core group mechanism with ASEAN, the UN, and the government of Burma.
ဆိုင်ကလုန်းဖြစ်တုန်းကနဲ့ဖြစ်ပြီးစကာလမှာတော့ကျွန်တော်မြန်မာပြည်မရောက်သေးပါဘူး။ဒါပေမဲ့အခုလိုလုပ်ငန်းစဉ်တွေပုံမှန်ဖြစ်လာပြီးတဲ့ကာလမှာတော့အခြေအနေကကောင်းတယ်လို့ယူဆတယ်။ Tripartite Core Group လို့ခေါ်တဲ့ကုလသမဂ္ဂစစ်အစိုးရနဲ့ ASEAN သုံးမွင့်ဆိုင်ပူးပေါင်းညှိနှိုင်းကူညီရေးလှုပ်ဆောင်ချက်ဟာပြင်ပအကူအညီတွေလက်ခံရယူရေးပြည်တွင်းဖြန့်ဖြူးရေးစတာတွေကိုအတော်လေးအထောက်အကူပြုပါတယ်။ကျွန်တော်တို့အနေနဲ့လည်းဒီထက်ပိုပြီးကူညီပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုခိတ္တပြန်လည်ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံတာဝန်ခံတန်မှုကြီး Larry Tenga ကို VOA ကတီးတန့်တွေ့ဆုံငင်းညမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တန်လွင်ဆောင်ပါ။